ထိုင်းနိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေဟာသူတို့ရဲ့ဆန္ဒပြပွဲတွေကိုနေ့စဉ်လူလူပြုလုပ်နေပါဗယ်။မနေ့ပြန်ဇန်နဝါရီလ23ရက်နေ့မှာဆိုရင်တော့ဘန်ကောက်မြို့တော်ကလာရောက်လဲပတ်မှုတွေရပ်တန့်သွားတဲ့အထိအချိန်မြင့်ဆန္ဒပြကြဖို့ပြင်ဆင်နေကြပါဗယ်။ဒီလိုအခြေအနေတွေကြောင့်နိုင်ငံသားတွေအတွက်ခရီးသွားသတိပေးချက်တွေလည်းထုတ်ပြန်နေသလိုဆန္ဒပြပွဲတွေအချိန်ကြာလာတာနဲ့အမျှနောက်ဆက်တွဲစီးပွားရေးလုပ်ငန်းတွေမှာပါထိခိုက်မှုတွေရှိလာနေတဲ့အကြောင်းအသေးစိတ်ကိုတော့မန္နန္ဒာချန်းကပြောပြပေးပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာဒုဝန်ကြီးချုပ်ဟောင်းစုထက်သွန်စုပန်ဦးဆောင်တဲ့ဆန္ဒပြသူတွေကဘန်ကောက်မြို့မှာအစိုးရလုပ်ငန်းတွေလုံးဝရပ်ဆိုင်းသွားအောင်အဓိကကျတဲ့လမ်းမကြီးအခု20လောက်ကိုပိတ်ဆို့ပြီးတော့အစိုးရဖြုတ်ချရေးတောင်းဆိုတဲ့ဆန္ဒပြပွဲကြီးတရက်မနေ့ဖြန်တနင်္လာနေ့မှာလှုပ်ဆောင်မယ်လို့ကြေညာထားတာကြောင့်မနေ့ဖြန်မှာခီးသွွားကြမယ်ခီးသည်တွေအတွက်အချိန်မီရောက်နိုင်အောင်နဲ့အန္တရာယ်မဖြစ်ရလေအောင်လေကြောင်းကုမ္ပဏီတွေနဲ့ခီးသွွားလုပ်ငန်းရှင်တွေကကြိုတင်အကြောင်းကြားသတိပေးမှုတွေလှုပ်ဆောင်နေတာပါ။အထူးသဖြင့်ဘန်ကောက်မြို့ရဲ့နိုင်ငံတကာလေဆိပ်ကြီးနှစ်ခုဖြစ်တဲ့ဒွန်မောင်းနဲ့သူနာဘူမိကနေသွာလာကြမဲ့ခီးသွွားတွေကိုကြိုတင်သတိပေးနေတာဖြစ်တယ်လို့ Nature တွင်ခီးသွွားကုမ္ပဏီပိုင်ရှင်ဒေါ်စပယ်အောင်က VOA ကိုပြောပြပါတယ
်။ဟိုမနေ့ကဘန်ကောက်မှာသူတို့ရဲ့ဒီရှတ်ဒေါင်းလုပ်မဲ့ကိစ္စမှာကျမတို့ကမြန်မာပြည်ကိုဝင်မဲ့ဧည့်သည်နဲ့မြန်မာပြည်ကထွက်မဲ့ဧည့်သည်ကိုကျမတို့ကသတိပေးရတာပေါ့နော်။တကယ်လို့သူကဒီဒွန်မောင်းနဲ့စုဝဏဘောင်လေဆိပ်နှစ်ခုရှိတော့ဒီတဲ့တစ်ခုနဲ့တစ်ခုနဲ့ပို့ပြီးတော့မှပြည်ပကိုထွက်ခွာမဲ့နိုင်ငံတကာတူရစ်ဆွေကြတော့ဒီတစ်ခုနဲ့တစ်ခုနဲ့ကူးတဲ့အချိန်မှာနောက်လုံးလုံးကြီးပေါ့နော်အဲ့ဒါကိုကျမတို့စိုးရိမ်နေကျမတို့ရင်းတစ်ခါတော့ပဋိပက္ခကိုကြက်ကန်ထားတဲ့အခါမျိုးကျမတို့တွေ့ရပြီးပြီလေတွေ့ရပြီးပြီဆိုတော့အဲ့လိုအချိန်မှာကျတော့ကျမတို့စီကိုဝင်တဲ့ဧည့်သည်ရောထွက်တဲ့ဧည့်သည်ရောဟိုပိတ်ဆို့သွားမှုတွေတောင်းဆိုပေးရတယ်အဲ့လိုအချိန်မျိုးဖြစ်မှာတော့ကျမတို့ကစိုးရိမ်တယ်ပေါ့ဒီမျိုးထဲမှာရှတ်ဒေါင်းလုပ်တာတဲ့ကျမတို့စိုးရိမ်မှုအကြီးဆုံးကလေသိမ့်မှာဒီ block တွေချစ်ပုံမှာကျမတို့တအားဆိုရင်ညီမအဲ့ဒါဆိုရင်တော့ဗမာပြည်အဝင်တွေရောဗမာပြည်အထက်တွေရောအဲ့ဒီမှာတွားပြီးတော့ပြိမ့်မိပါပဲအဲ့ဒါတခုချိုးရင်လည်းနောက်တစ်ခါကျတော့ဒီ play ဖြစ်တာ
တချို့ခီးသွွားလုပ်ငန်းရှင်တွေကတော့ဘန်ကောက်မှာအခုလိုဖြစ်နေတဲ့ဆန္ဒပြပွဲတွေကြောင့်မြန်မာနိုင်ငံကိုကမ္ဘာလှည့်ခီးသွွားတွေပိုများလာနိုင်တယ်ဆိုပြီးတော့ခံမှန်းမှုတွေလည်းရှိနေတာဖြစ်ပါတယ်။ဒါပြင်ထိုင်းနိုင်ငံမှာအခုလိုလက်အတန်းကြာဆန္ဒပြမှုတွေဖြစ်ပွားနေတာကြောင့်ခီးသွွားလုပ်ငန်းနဲ့ချိတ်ဆက်နေတဲ့ဟိုတယ်လုပ်ငန်းတွေမှာပါထိခိုက်မှုတွေရှိလာနေတာပါ။ဘန်ကောက်မြို့ကမြန်မာနိုင်ငံသားတဦးဖွင့်လှစ်ထားတဲ့ဟိုတယ်မှာဆိုရင်ဧည့်သည်မရှိသလောက်ဖြစ်နေပြီးတချို့ကြိုတင် booking လုပ်ထားတာတွေကိုလည်းလှမ်းဖြတ်ကြတာတွေရှိတယ်လို့ hotel manager ဦးထွန်းကပြောပြပါဗျ။အ
ဲ့ဒီကတော့တော်တော်နေတော့နေပြဒီနေ့ဆိုလို့ရှိရင်အခန်းလုပ်တဲ့လူတယောက်ဆိုလို့ရှိရင်ပုံမှန်သူ့မှာ7ခန်းရှိတယ်မှာအခန်းဒီနေ့တယောက်မှမရှိတော့ပြန်သွားတယ်။မနေ့ကလည်းပြန်တယ်ဒီနေ့လည်းပြန်တယ်။နောက်ပြီးတော့3ရက်နေ့ booking တင်ထားတဲ့လူတယောက်ဆိုလို့ရှိရင်သူက15ရက်နေ့ကိုသူ့ဘာသူ့ဘက်ကနေရွှေ့သွားတယ်။အဲ့ဒီတယောက်ဆိုလို့ရှိရင်7ရက်နေ့ပြန်ဖို့လုပ်လာတာအဲ့ဒီတိုင်းကို7ရက်နေ့ပြန်တယ်သူတို့တို့မင်းရတော့မြာဖျားသွားလေတယ်မြာဖျားပြီးဆက်သွားလေဖို့အစီအစဉ်လေးဘုံလုံးဖြတ်လိုက်တယ်ဘာလို့လဲဆိုတော့မြာဖျားသွားတဲ့လမ်းကြောင်းမှာဆန္ဒပြနေတာယူသွားတွေ့လို့အဲ့လိုမျိုးပြန်သွားတဲ့လူတွေကတော့တော်တော်များတယ်ဗျဟိုလက်မပြင်လို့ရတဲ့လူပြင်ပြီးပြန်ရပြီဗျအဲ့လိုမျိုးပေါ့အခုကျွန်တော်လင်ခွင့်ပါဗျာနော်အခုလင်ခွင့်မှာခုနကတော့ဒီပါချာ flow မှာတော့လူနေနေများတယ်ဗျ arrival flow မှာတော့လူနေနေနေတယ်ပြန်တဲ့လူနေနေပုံများတယ်ဗျနော်လင်ခွင့်လုံခြုံရေးကတော့ကျွန်တော်စင်တဲ့ uniform နဲ့အရင်တော့တက်ပုံများနေတယ်ဗျ
အလားတူထိုင်းနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်ငွေစည်းမတည်မငြိမ်ဖြစ်ပြီးငွေလွဲလုပ်ငန်းတွေလည်းထိခိုက်လာနေသလိုဘန်ကောက်ကနေနယ်စပ်တွေကိုကုန်ပစ္စည်းပို့ဆောင်ရမှာလည်းနှောင့်နှေးမှုတွေဖြစ်လာနေတာကြောင့်ကုန်တွေတွေလည်းအခက်အခဲကြုံနေရတာဖြစ်ပါတယ်။အခုဆိုရင်ចောင်းသားတွေရဲ့လုံခြုံရေးအတွက်ဘန်ကောက်မြို့ကစာတင်ចောင်းတွေကိုလည်းပိတ်ထားရပါတယ်။နိုင်ငံခြားသားတွေအတွက်သက်ဆိုင်ရာနိုင်ငံတွေရဲ့တန်ယုံတွေကနေကြိုတင်သတိပေးချက်တွေထုတ်ပြန်နေသလိုမြန်မာတန်ယုံကလည်းဒီဆန္ဒပြပွဲတွေမှာမြန်မာတွေမပါဝင်ကြဘူးအန္တရာယ်မဖြစ်ရလေအောင်တတိထားရှောင်ရှားကြဖို့ ਨੇ နှစ်နိုင်ငံချစ်ချည်ရေးကိုမထိခိုက်စေဖို့တတိပေးနေပါဗျ။ဒီကနေ့တနင်္ဂနွေနေ့မှာတော့အမြဲတမ်းလိုလိုလူစီကားလေးရှိတဲ့ဘန်ကောက်မြို့လယ်နေရာတော်တော်များများမှာလူအသွားအလာနှဲပါပြီးလုံခြုံရေးတွေကိုလည်းအရင်ကထက်ပိုချထားတာတွေ့ရတယ်လို့ဘန်ကောက်ကမြန်မာတအူးကလည်းပြောပြပါဗျ။အခုလိုအစိုးရစန့်ကျင်ရေးဆန္ဒပြသူတွေကတနင်္လာနေ့မှာဆန္ဒပြပွဲတွေကိုအကြီးအကျယ်လုပ်ဖို့ပြင်ဆင်နေကြမှာပဲဒါကိုတံပြန်တဲ့အနေနဲ့အင်ကြီးအနီဝတ်အစိုးရထောက်ခံသူတွေကလည်းဘန်ကောက်မြို့ပြင်မှာစုဝေးဆန္ဒပြကြဖို့စီစဉ်နေကြပါရဲ့ရှင်